အမေရိကန်ပြည်ထောင်စုနယူးဂျာဆီပြည်နယ်အုပ်ချုပ်ရေးမှူးရွေးချယ်ပွဲမှာလက်ရှိဒီမိုကရက်အုပ်ချုပ်ရေးမှူးဖီလ်မာဖီက Republican ပြိုင်ဘက် Jack Chatterley ကိုမဆိုးစလောက်နဲ့ကပ်ပြီးတော့အနိုင်ရလိုက်ပါတယ်။ဒါဟာနယူးဂျာဆီပြည်နယ်မှာ44နှစ်အတွင်းမှာပထမဆုံးအကြိမ်ဒီမိုကရက်အုပ်ချုပ်ရေးမှူးတူတက်တန်းနှစ်ခုဆက်တိုက်အနိုင်ရတာပါ။နောက်ဆုံးအချိန်ထိအကြိမ်နဲ့ရှင်ပြိုင်ခဲ့ရပြီးတော့မင်းကြီးတွေ့တာကိုမနီဂျာသာပရီနီထိချင်းယူရေးတွေ့ခဲ့ရတယ်လို့နောက်ဆုံးမှာအုပ်ချုပ်ရေးမှူးမာဖီကပြည်နယ်လွှတ်တော်အမတ်ဟောင်းတူဖြစ်တဲ့ချက်တရယ်လီကိုမဆိုးသလောက်နဲ့အမင်းအနိုင်ရလိုက်တာပါဒီတော့တွင်းမှာပဲဗာဂျီးနီးယားပြည်နယ်မှာတော့နိုင်ငံရေးလောကရဲ့အခုမှဝင်လာတဲ့စီးပွားရေးလုပ်ငန်းရှင် Republicanကလန်ယန်ကင်ကဒီမိုကရက်ပြိုင်ဘက်ကယ်ရီမက်ကောလစ်ကိုအနိုင်ရသွားပါတယ်ဒါဟာသမ္မတဘိုင်ဒန်အပေါ်မှာလူထုထောက်ခံမှုညှို့နှင်းလာတဲ့အတွက်ပါတီအတွက်ပါထိခိုက်မှုတွေဖြစ်စေတဲ့ဆိုပြီးတော့ပြောဆိုဝေဖန်သူတွေနဲ့စိုးရိမ်မှုတွေလည်းရှိပါတယ်။ဒီနေ့အတွင်းမှာအခုလိုပြည်နယ်အလိုက်အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကတော့သမ္မတဘိုင်ဒန်သမ္မတတာဝန်ဆက်ယူပြီးတဲ့နောက်ပိုင်းဒီမိုကရက်တွေအပေါ်မှာလူထုထောက်ခံမှုအခြေအနေနဲ့ပတ်သက်လို့ပထမဆုံးစမ်းသပ်ခံရတဲ့ကြီးမားတဲ့စင်ခေါ်မှုတွေပဲဖြစ်ပါရဲ့ရှင်။